တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမနဲ့တရုတ်အစိုးရအကြားတွေ့ဆုံဆွေးနွေးမှုတွေပြန်ဆနိုင်ရေးနဲ့တိဘက်လူမျိုးတွေရဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာရေးဆိုင်ရာကိစ္စရပ်တွေဆောင်ရွက်မဲ့တိဘက်အရေးကိစ္စများဆိုင်ရာအထူးပူးပေါင်းဆောင်ရွက်ရေးမှုအသစ်ကိုအမေရိကန်ကတင်းတင်းလာနေမှာခန့်အပ်တာဝန်ပေးလိုက်ပါတယ်။နိုင်ငံခြားရေးဌာနရဲ့အစိုးရအရာရှိသူဖြစ်သူလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးစရာဇေယျကိုဒီရာဒူးအတွက်ခန့်အပ်တာဝန်ပေးခြင်းဟာသမ္မတဘိုင်ဒန်အစိုးရအနေနဲ့တိဘက်အရေးကိစ္စတွေအပေါ်အလေးပေးဆောင်ရွက်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဦးစရာဇေယျအနေနဲ့လက်ရှိရာဒူးတာဝန်တွေကိုထမ်းဆောင်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ပြည်သူသမ္မတနိုင်ငံနဲ့ဖုန်တော်ကြီးဒလိုင်းလာမာဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်တွေဒိုရီမဟုတ်ဒီမိုကရေစီနီလာနဲ့ကြရွေးကောက်တင်မြှောက်ထားတဲ့တိဘက်ခေါင်းဆောင်တွေအကြားတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးကလင်ဘလင်ကင်ကပြောပါတယ်ဒါအပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့လူအခွင့်အရေးလွတ်လပ်စွာကိုယ်ဝယ်ပိုင်ခွင့်နဲ့ယုံကြည်ခွင့်အပါအဝင်တိဘက်လူမျိုးတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရေးတို့ကိုလည်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီကြေညာချက်ကြောင့်တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေပိုရှိလာနိုင်ပါတယ်ခင်ဗျာ